ကြည့်ရတာလေလေကြော်ညာတွေကပို့ပို့ရှုပ်လာနေတယ်နော်ကိုဇော်ဝင်းလှိုင
်မဆုမြတ်မောင်ကသာရှုပ်တယ်ထင်နေတာစီးပွားရေးလုပ်ငန်းရှင်တွေကတော့အကျိုးမြတ်တွေရလွန်းလို့လူမှုကွန်ရက်တွေပေါ်မှာပိုးတောင်ကြော်ညာထက်နေကြတယ်ဗ
ျဟုတ်ပါရှင်တလောတုန်းကပဲ Wall Street Journal ရဲ့ blog မှာ Facebook တို့ Twitter တို့ပေါ်မှာကြော်ညာကြတဲ့အခြေအနေအစီရင်ခံစာတစ်ခုနဲ့ပတ်သက်တဲ့ဆောင်းပါးဖတ်လိုက်ရသေးတယ်လူမှုကွန်ရက်တွေပေါ်မှာစီးပွားရေးကုမ္ပဏီတွေကြော်ညာတာကိုစီမံခန့်ခွဲပေးတဲ့ Resolution Media ဆိုတဲ့ကုမ္ပဏီရဲ့အစီရင်ခံစာကိုအခြေခံပြီးတော့ရေးထားတာပါResolution Media ကဒီ2013ခုနှစ်ကို၄ပိုင်းပိုင်းပြီးတော့မှသူစီမံခန့်ခွဲပေးနေတဲ့ကုမ္ပဏီတွေရဲ့ကြော်ညာအကျိုးအမြတ်တွေကိုအစီရင်ခံစာထုတ်ခဲ့တယ်မလား
စိတ်ဝင်စားစရာပဲပြောပြပါအောင်ဗျဘယ်ကုမ္ပဏီတွေပါလဲဆိုတာကို
ကုမ္ပဏီစုစုပေါင်းက20တောင်ကျော်တယ် Pepsi တို့ McDonald's တို့ HP တို့ FedEx တို့ပါတယ်ဒီ2013ခုနှစ်တုန်းကအဲ့ဒီကုမ္ပဏီ20ကျော်စုစုပေါင်းသုံးတဲ့လူမှုကွန်ရက်တွေပေါ်ကကြော်ညာဈေးကဒေါ်လာ38တန်းကျော်တယ်တဲ့အဲ့ Resolution Media အစီရင်ခံစာမှာအဓိကအာရုံစိုက်ထားတာကတော့ Facebook နဲ့ Twitter လူမှုကွန်ရက် website နှစ်ခုပေါ်မှာထည့်ကြတဲ့ကြော်ညာတွေကဘယ်လိုမျိုးအကျိုးအမြတ်ရတယ်လဲဆိုတာပဲ
Facebook ကော Twitter ရောနှမျိုးစလုံးကလူသုံးများကြတဲ့လူမှုကွန်ရက်တွေပဲဗျဘယ် website ကပိုထီရောက်တယ်တဲ့လဲ
သူအစီရင်ခံစာမှာစိတ်ဝင်စားစရာနှစ်ခုတွေ့ရတယ်တစ်ခုကဘာလဲဆိုတော့ဒီစီးပွားရေးလုပ်ငန်းတွေက2013ခုနှစ်မှာ Twitter ထက်ကို Facebook ပေါ်မှာ129ရာခိုင်နှုန်းတောင်မှာပို့ပြီးတော့ကြော်ညာအတွက်ကိုအကုန်ခံကြရတယ်တဲ့ဆရာနောက်တစ်ခုကတော့ Twitter website ပေါ်မှာထည့်တဲ့ကြော်ညာ link တွေကိုဒီ click လုပ်တဲ့သူတွေကပိုများတယ်တဲ့
ဟင်ဒါဆို Twitter ပေါ်မှာကြော်ညာထက်တာပို့ပြီးထိရောက်တယ်မပြောနိုင်ဘူးလားဗျclick လုပ်တဲ့အချိန်ရေက Facebook မှာတည်းပုံများတယ်ဆိုရင်လေ
သူတို့ link တွေကို click လုပ်တဲ့အချိန်ရေများတယ်လို့ပဲပြောတာလေအဲ့ဒီ link တွေထဲကနေပြီးတော့ကုန်ပစ္စည်းတွေဝန်ဆောင်မှုတွေဝယ်ထားမှမဟုတ်တာ Twitter ပေါ်မှာချိတ်ထားတဲ့ကြော်ညာ link ကနေပြီးတော့စီးပွားရေးလုပ်ငန်းတွေရဲ့ပင်မ website စီကိုရောက်သွားတဲ့အတွက်အဲ့ဒီကုမ္ပဏီတွေက Twitter ကိုတော့မှ click လုပ်ခါပြန်ပေးရသေးတယ
်ကုမ္ပဏီဘက်ကရောအဲ့ဒီလိုပြန်ပေးရလို့မရှုံးဘူးလားဗျ
ရှုံးစရာတော့မရှိပါဘူးသူတို့ကြော်ညာစိတ်ပို့ပြီးတော့တတ်သွားတာပဲရှိမှာပေါ့
တကယ်တော့ Twitter နဲ့ Facebook ပေါ်မှာကြော်ညာတွေဒီလောက်ပုံများတာFacebook ပေါ်ကလင့်နေကြတော့သွားကလစ်မလုပ်ကြဘူးလားဗျာ
အစီရင်ခံစာထဲမှာပြောထားတဲ့အတိုင်းဆိုရင်တော့ Facebook website ပေါ်ကကြော်ညာ link တွေကိုသွားပြီးတော့နှိပ်ကြတာက Twitter လောက်ကိုမများပေမဲ့အဲ့ဒီကြော်ညာ link တွေကနေတဆင့်ဝင်ပြီးတော့မှဒီစီးပွားရေးလုပ်ငန်းတွေရဲ့ကုန်ပစ္စည်းတွေဝန်ဆောင်မှုတွေကိုတကယ်ပဲဝယ်ကြတဲ့အရေးအတွက်ကပို့ပြီးတော့များတယ်တဲ့ဆိုတော့စီးပွားရေးလုပ်ငန်းတွေအတွက်ကဒီဝင်ငွေက Facebook စီကပို့ပြီးတော့ရတာပေါ့
ဩအဲ့ဒါကြောင့် Facebook ပေါ်မှာစီးပွားရေးလုပ်ငန်းတွေကကြော်ညာတွေအတွက်ပို့ပြီးတော့ရင်းနှီးကြတာပေါ့Now Facebook နဲ့ Twitter ပေါ်မှာတုံ့ကြရတဲ့သူအရေးအတွက်ကတော့တော်တော်လေးကွာတယ်မဟုတ်လားဗျ။တန်းရာချီတောင်ကွာမှာပေါ့နော်
။စစ်တမ်းတွေရဆလို့ရှိရင်လားစင် Facebook တုံးတဲ့သူကကဘာတဝမ်းမှာတစ်လောက်သန်းပေါင်း1200လောက်ရှိတယ်။ Twitter ကတော့သန်းပေါင်း240လောက်ပဲရှိတယ်လေ။ Resolution Media ရဲ့အဆိုအရဆိုရင်တော့ Facebook တို့ Twitter တို့ဘောကနေပြီးတော့ကြော်ညာထည့်ကြတဲ့စီးပွားရေးလုပ်ငန်းတွေကသူတို့ရဲ့လုပ်ငန်းတွေအကြောင်းကိုလူတွေသိသွားအောင်ပဲအထူးကရည်ရွယ်ကြတာတဲ့။အဲ့ကြော်ညာ link တွေကနေသွားပြီးတော့မှဒီကုန်ပစ္စည်းတွေဝန်ဆောင်မှုတွေကိုရောင်းရအောင်လို့ရည်ရွယ်တာမဟုတ်ဘူးတဲ့။သဘောကတော့ကုန်ပစ္စည်းတွေကိုဒီလူတွေများများပို့ပြီးတော့တည်သွားစေချင်တဲ့ရည်ရွယ်ချက်ကြောင့်မဟုတ်လို့လူမှုကွန်ရက် website တွေပေါ်မှာကြော်ညာထည့်ကြတာပေါ့
။ဒါဆိုသူတို့ကြော်ညာတွေကိုမြင်သာမြင်စေကြော်ညာ link တွေကိုမနှိပ်စင်နဲ့ဆိုတဲ့သဘောမျိုးဖြစ်နေမှာပေါ့ဗျာ
။ link မနှိပ်နဲ့ဆိုတဲ့သဘောတော့မဟုတ်ဘူးပေါ့။အဲ့ link တွေကနေပြီးတော့မှသူတို့ရဲ့ပေမ website စီကိုအချိန်ချင်းဘယ်နှခေါက်ပြန်လာတယ်လဲ။တကယ်ကုန်ပစ္စည်းကိုစိတ်ဝင်စားပြီးတော့ပစ္စည်းဝယ်တဲ့အခေါက်ဘယ်လောက်များတယ်ဆိုတာမျိုးသူတို့ကလိုလားတာပါ။ဒီမှာနောက်စိတ်ဝင်စားစရာနောက်တစ်ခုကတော့ဒီပြီးခဲ့တဲ့စတုထ3လပတ်မှာသတင်းမီဒီယာလုပ်ငန်းကြီးတွေက Twitter ပေါ်မှာကြော်ညာအတွက်ပို့ပြီးတော့သုံးလာကြတယ်တဲ့။အချိန်နဲ့တပြေးညီဖြစ်နေတဲ့အကြောင်းတွေကို tweet လုပ်ကြတာကပို့ပြီးတော့ခေတ်စားလာတယ်မလား။#လောက်ကြတာလေလက်ရှိဖြစ်နေတဲ့သတင်းတွေအဖြစ်အပျက်တွေကို Twitter ပေါ်မှာဖြစ်နေတာနဲ့တစ်ချိန်နဲ့တင်နေတဲ့ခေတ်ဆိုတော့သတင်းမီဒီယာလုပ်ငန်းကြီးတွေအတွက်ကဒီပြည်သက်တွေဆွဲဆောင်နိုင်ဖို့ Twitter ပေါ်မှာကြော်ညာစရိတ်ကိုအကုန်ခံလာကြတာလို့မြင်နိုင်ပါတယ်
ကျွန်တော်ဆမားတစ်ခုထဲမှာဖတ်ဖူးတယ်ဗျအခုစီးပွားရေးလုပ်ငန်းကြီးတွေကလူမှုကွန်ရက်တွေပေါ်မှာကြော်ညာတွေထည့်ဖို့အတွက်အဖွဲ့တစ်ဖွဲ့တတ်တတ်ဖွဲ့ထားတယ်ဆိုပဲ
တေကြတာဗောကိုဇော်ဝင်းလှရဲ့အဲ့ဒီအဖွဲ့တွေဘာလုပ်တယ်လဲဆိုရင်ဒီလူသုံးများသမျှလူမှုကွန်ရက်တွေပေါ်မှာဘလို့အကြောင်းအရာတွေကိုပြောနေဆွေးနွေးနေကြတယ်လဲဆိုတာကိုမပြတ်စောင့်ကြည့်နေကြတာအဲ့မှာသူတို့လုပ်ငန်းရဲ့ဒီကုန်ပစ္စည်းတွေပဲဖြစ်ဖြစ်ဝန်ဆောင်မှုတွေပဲဖြစ်ဖြစ်စိုင်းနေတဲ့အကြောင်းအရာတွေပြောနေကြပြီဆိုရင်ဒီလူမှုကွန်ရက်တွေပေါ်မှာအချိန်မီဆွဲဆောင်နိုင်ဖို့ကိုကြော်ညာကို update လုပ်ထည့်လိုက်ကြတော့တာလေ
စီးပွားရေးလုပ်ငန်းတွေဘက်ကသာသူတို့ပစ္စည်းတွေရောင်းရဖို့ဘယ်လိုကြော်ညာရမလဲထွင်နေတာကျွန်တော်တို့လိုသူတွေနဲ့ဆိုရင်တော့အလုပ်ဖြစ်မှာမဟုတ်ဘူးပြုတ်ကိုကြည့်နေတဲ့ website ပေါ်မှာကြော်ညာတွေပေါ်ပေါ်လာရင်ဒေါသတောင်ထွက်နေရသေးတယ
်အဲ့ဒါကိုဇော်ဝင်းလှိုင်တယောက်တည်းမဟုတ်ဘူး online ပေါ်မှာအမြဲမပြတ်ချိတ်ဆက်ထားတဲ့ generation C မျိုးဆက်ကအများစုဖြစ်နေတာ နည်းပညာနဲ့အင်မတန်မှအကျွမ်းတဝင်ရှိပြီးတော့မှ online ပေါ်မှာအမြဲတမ်းချိတ်ဆက်ကိုယ့်ရဲ့ဖြန့်ထားကြတဲ့သူတွေကို generation C လို့ပြောကြတဲ့ C မျိုးဆက်ပေါ့ဗျာမြန်မာလိုပြန်မယ်ဆိုရင်တော့အကျမ်းမြင့်ကတော့ဒီထောင်စုနှစ်မှာမွေးကြတဲ့သူတွေက generation C တွေပေါ့ဒါပေမဲ့အဲ့ဒီ generation C ထဲမှာအသက်35နှစ်ကျော်နေတဲ့သူတွေကလည်း40ရာခိုင်နှုန်းလောက်တော့ပါတယ်အဲ့ဒါ UK မှာ generation C တွေကဂျုံအလုပ်လုပ်နေကြတဲ့သူတထောင်ကိုMENTUM ဆိုတဲ့ကုမ္ပဏီတစ်ခုကနေပြီးတော့ online ကြော်ညာတွေအကြောင်းစစ်တမ်းကောက်တယ်။အဲ့မှာ3ယောက်မှ1ယောက်က online တွေပေါ်ကကြော်ညာတွေဟာအင်မတန်မှစိတ်အနှောက်အယှက်ဖြစ်စရာကောင်းတယ်လို့ပြောကြပါတယ်ရှင်။